Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်2019ခုနှစ် February 22ရက်အင်္ဂါနေ့ညနေ6:00 to 9:00 အစီအစဉ်တွေကို line to meter 16.25 တို့ကနေတရားရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှာဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင်။
ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်မျိုးသားလူညွန်ရေးအကြံပေးပုဂ္ဂိုလ်တွေအဖြစ်ကြီးတက်ဒုတိယဗိုလ်ချုပ်ကြီး HR McMaster ကိုသမ္မတဒေါ်နယ်ထရန့်ကအဆိုပြုလိုက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်ရဲ့အဖေတို့အမေကွဲကိုဖြစ်သူတည်ဆုံတဲ့အကြောင်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေစေဖြစ်တဲ့အကြောင်းမလေးရှားကျန်းမာရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရအောင်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုနားလောင်နေတူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။အမေရိကန်ရဲ့နိုင်ငံခြားရေးရာမူဝါဒနဲ့ပတ်သက်ပြီးနားဆင်ကြရမယ့်သတင်းလွှာမှာတော့
And I will do more to prevent Iran from ever developing, I mean ever, a nuclear weapon.
Nuclear ရင်းနဲ့ပတ်သက်ပြီး American သမ္မတ Donald Trump ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာကြားကြရပါမယ်။ဒီအကြောင်းနဲ့အတူသမ္မတ Trump ရဲ့သမ္မတတောင်ဝန်ယူချင်းရက်တရအတွင်းဆောင်ရွက်ချက်တွေကဘာတွေလဲ။နောက်တစ်ခါထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာ27ရာစုပင်လုံညီလာခံထောက်ခံပွဲပြုလုပ်ကြတဲ့အကြောင်းနဲ့ကရင်ပြည်နယ်အတွင်း DKBA အဖွဲ့နဲ့နေကြားဆောင် BGF အဖွဲ့တို့ကြားတိုက်ပွဲဖြစ်ကြတဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကုအောင်လုံးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့အမျိုးသားလူညုံရေးအကြံပေးပုဂ္ဂိုလ်စီဖြစ်အမေရိကန်စစ်တပ်မှတရှောင်းလုံးစစ်မှုထမ်းလာခဲ့တဲ့မဟာဗျူဟာရေးရာကျွမ်းကျင်သူကြီးတက်ဒုတိယဗိုလ်ချုပ်ကြီး HR McMaster ကိုသမ္မတဒေါ်နယ်ထရန့်ကအဆိုပြုလိုက်ပါတယ်။အသက်54နှစ်အရွယ်ဒုဗိုလ်ချုပ်ကြီး McMaster အရေးသွေးတက်မြက်သူအတွေ့အကြုံကြီးမားသူပုဂ္ဂိုလ်ဖြစ်နေလဲသမ္မတထရန့်ကပြောဆိုခဲ့တာပါ။ဒုဗိုလ်ချုပ်ကြီး McMaster တက်တလုံးမှာအမေရိကန်စစ်တပ်ကတက်ကဲရေးတပ်ဖွဲ့ရဲ့စွမ်းရည်မြင့်တင်ရေးတခြားစုအေဂျင်စီတွေနဲ့ပူးပေါင်းညီနိုင်ဆောင်ရွက်ရတဲ့ဌာနမှာညွှန်ကြားရေးမှူးဖြစ်တာဝန်ယူထားသူဖြစ်ပါတယ်။တက်တလုံးအမျိုးသားလူညွန်ရေးယာယီအကြံပေးပုဂ္ဂိုလ်ဖြစ်တာဝန်ယူထားတဲ့အမေရိကန်စစ်တပ်ကအငြိမ်းစားဒုဗိုလ်ချုပ်ကြီး Kit Kellogg ကိုတော့အမျိုးသားလူညွန်ရေးကောင်စီအရာရှိချုပ်ဖြစ်တာဝန်ပေးသွားမှာဖြစ်ကြောင်းလည်းသမ္မတကကြေညာခဲ့တာပါ။အမေရိကန်သမ္မတ Trump အစိုးရတဲ့တက်ရတာဝန်ယူပြီး24ရက်ကြာလွန်ခဲ့တဲ့တပတ်လောက်ကပဲအမျိုးသားလူညွန်ရေးအကြံပေးပုဂ္ဂိုလ်ဖြစ်ကဖယ်ရှားခံခဲ့ရတဲ့အငြိမ်းစားစစ်ဗိုလ်ချုပ်ကြီး Michael Flynn နေရာမှာဒုဗိုလ်ချုပ်ကြီး McMaster တာဝန်ယူမှာဖြစ်ပါတယ်။အမျိုးသားလူညွန်ရေးအကြံပေးပုဂ္ဂိုလ်အောင် Flynn ဟာသမ္မတတိပြည်ကျန်းသက်စာချိန်ဆခဲ့တဲ့ဇန်နဝါရီလ20ရက်နေ့မတိုင်ခင်သတင်းပတ်တွေမှာအမေရိကန်ဆိုင်ရာရုရှားတမတ်ကြီးနဲ့အဆက်အသွယ်လုပ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ဒုသမ္မတ Mike Pence ကိုမမှန်မကန်ပြောဆိုခဲ့တာလက်ခံနိုင်စရာအကြောင်းမရှိကြောင်းလည်းသမ္မတ Trump ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားပါတယ်
American ပြည်ထောင်စုရဲ့ President Day လို့ခေါ်တဲ့တနင်္လာနေ့မှာကြာရောက်တဲ့သမ္မတနေအားလိုက်ရက်မှာသမ္မတ Donald Trump ကိုဆန့်ကျင်ဆန္ဒပြသူတွေ American နိုင်ငံသားမျိုးကြီးတွေမှာစုဝေးဆန္ဒပြခဲ့ကြပါတယ်။ဒီစုဝေးပွဲကိုငှားရဲ့သမ္မတမဟုတ်ဘူး Not My President လို့နာမည်ပေးထားတာပါ။ American နိုင်ငံသားလုံးမှာရှိတဲ့အသားအရောင်ကွဲပြားသူတွေ၊ရွှေ့ပြောင်းအခြေချနေထိုင်သူတွေ၊မွတ်စလင်တွေအလို့သမားတွေ၊လိင်တူချစ်သူတွေနဲ့ဆင်းရဲနှောပေါသူတွေကိုထောက်ခံတဲ့အနေနဲ့လူတွေအခုလိုစုယုံဆန္ဒပြခဲ့ကြတာပါ။ New York မြို့က Trump နိုင်ငံတကာဟိုတယ်အနီးမှာလည်းဆန္ဒပြသူထောင်ပေါင်းများစွာစုဝေးခဲ့ကြပါရယ်အမေရိကန်နိုင်ငံသားဖြစ်တဲ့ဆိုတာတက်သေးပြဖို့မပုံတင်တဲ့လမ်းထွက်ရတဲ့အချိန်မျိုးပြောင်းအောင်နေသလိုခံစားရပြီးတော့သူ့သားသမီးတွေကိုအမေရိကန်မှာမွေးဖွားတာဖြစ်ပေမဲ့လည်းရွှေပြောင်းအခြေချလာသူတွေရဲ့ပုံစံမျိုးပေါက်နေတဲ့အတွက်မွေးစင်းကင်ပြီးတော့လမ်းထွက်ရမလို့ဖြစ်နေပြီလို့ဆန္ဒပြပွဲမှာပါဝင်တဲ့ရွှေပြောင်းအခြေချနေထိုင်သူတို့ကပြောပါရယ်မြို့တော် Washington DC မှာလည်းဆန္ဒပြလမ်းလျှောက်ခြိတက်ပွဲကျင်းပခဲ့ကြသလို Trump ကိုထောက်ခံသူတွေကလည်းတံပြန်ဆန္ဒပြခဲ့ကြတာပါသမ္မတနေအားလိုက်ရဟာအမေရိကန်ရဲ့ပထမဆုံးသမ္မတ George Washington နဲ့16ရောက်မြောက်သမ္မတ Abraham Lincoln ကိုတို့ရဲ့မွေးနေ့တွေကိုအတီးတီကွန်ပျူတာနေလည်းဖြစ်ပါတယ်
။အချင်းပြတ်ချက်ဆမှုဟာအကျံပဲ့ဆွေးရဝါရရဲ့အခြေခံစည်းမျဉ်းတစ်ခုဖြစ်ကြောင်းနိုင်ငံတကာအာဂရီလိုက်စားမှုတွေကိုစောင့်ကြည့်လေ့လာနေတဲ့ Transparency International ကပြောဆိုလိုက်ပါတယ်။ IS နဲ့ Boko Haram တို့လိုအစိုးရအဖွဲ့တွေကိုရင်ဆိုင်ချေမှုရမှာနိုင်ငံတကာအသံဝန်အနေနဲ့အချင်းပြတ်ချက်ဆမှုတွေကိုဦးစားပေးတိုက်ဖြတ်ဖို့လိုအပ်ကြောင်းပြောဆိုခဲ့တာပါ။အစိုးရရဲ့အာဂရီလိုက်စားမှုတွေပေါ်လူလူရဲ့မကျေနပ်မှုတွေကြောင့်စစ်သွေးကြွားတွေလူသစ်ဆူဆောင်းမှုတွေနဲ့လက်နက်တင်သွင်းရမှာထောက်ကူဖြစ်စေသလိုစစ်တပ်လိုအများပြည်သူနဲ့ဆိုင်တဲ့ဖွဲ့စည်းတွေအစိုးရဝါဒီတွေကိုထိချုပ်နိုင်စွာထိခိုက်စေတယ်လို့လည်းဒီနေ့ထုတ်ပြန်လိုက်တဲ့ Transparency International ရဲ့အစီရင်ခံစာကဖော်ပြထားပါတယ်။ IS ဖွဲ့လိုအယူဝါဒရေးရာကိုအခြေခံတဲ့စစ်သွေးကြွအုပ်စုတွေကိုနိုင်ငံတကာတိုင်ဝမ်ကရင်ဆိုင်ရမှာဘာသာရေးအရာအစွန်းရောက်မှုတွေကိုအာရုံစိုက်နေပေမဲ့ဒီဖွဲ့တွေရက်တိရှင်သန်နိုင်အောင်ဖန်တီးပေးနေတဲ့အခြေအနေတွေကိုတော့လစ်လျူရှုထားကြတဲ့အကြောင်း Transparency International ဖွဲ့ရဲ့ကာကွယ်ရေးနဲ့လူချင်းဆိုင်ရာညွှန်ကြားရေးမှူးကက်သရင်ဒက်ဆန်ကပြောဆိုခဲ့ပါတယ်။အဲဆီသွေးကြွားရေးယူရိုနိုင်ငံကအဓိကမျိုးကြီးတစ်မျိုးဖြစ်တဲ့မိုဆူးမျိုးကို2015ခုနှစ်မှာသိမ်းပိုက်ခဲ့တယ်လို့အနောက်ပိုင်းနဲ့မြောက်ပိုင်းဒေသတွေအပြင်ဆီးရီးယားရှေ့ပိုင်းကိုပါချေချနိုင်ခဲ့ရလို့လည်းအစိုးရကစားကထောက်ပြထားပါတယ်။နိုင်ဂျီးရီးယားဆီသွေးကြွားအုပ်စုဘိုကိုဟန်ဟာဆိုရင်လည်းအစောပိုင်းနေ့ဒီမှာအဂရီလိုက်စားမှုတွေနဲ့အထက်တန်းလောကတွေကိုစန့်ကျင်တဲ့သဘောထားတွေအပေါ်အခြေခံထူထောင်ခဲ့တဲ့အကြောင်းအစိုးရကစားကဖော်ပြထားပါတယ်
။ပါကစ္စတန်နိုင်ငံအနောက်မြောက်ရက်ကတရားရုံးတစ်ခုကိုတနက်နေ့ဘုံးတွေကင်ဆောင်ထားတဲ့အတိခံတပ်ခိုက်ရေးသမားတွေဝင်တိုက်ခဲ့တာကြောင့်လူ9ဦးထပ်မံနေတိုက်ဆုံပြီးတော့30ကျော်ဒဏ်ရာရသွားပါတယ်။ဖောက်ခွဲရေးပစ္စည်းတွေကိုမှပတ်လာတဲ့တနက်ကင်အကြမ်းဖက်သမား3ဦးတို့ကခြားစတာမြို့ကတရားရုံးထဲကိုဒရဂျန်ဝင်ရောက်လာပြီးတော့အထက်ဆောက်အုံထဲကိုဝင်လို့ရအောင်လက်ကင်ဘုံးတွေနဲ့ပစ်ခတ်ကြတယ်လို့မြင့်မြင့်တပ်တွေတွေနဲ့ရဲတွေကပြောပါတယ်။အပြန်အလှန်ပစ်ခတ်ကြချိန်မှာလုံခြုံရေးအဆောင်တပ်တွေကအကြမ်းဖက်သမားတွေကိုစိန်ခေါ်ရန်ဆလိုက်တာကြောင့်အကြမ်းဖက်သမား2ဦးကသူတို့ကိုမှခြိထားတဲ့ဖောက်ခွဲရေးကပတ်တွေကိုဖောက်ခွဲခဲ့ကြတယ်လို့ပြည်နယ်ရဲအရာရှိချုပ်ဆိုကဲခလစ်ကသတင်းထောက်တွေကိုပြောပါရဲကျန်တရရမြောက်အကျန်းဖက်သမားကတော့အပြန်အလှန်ပြစ်ခတ်မှုအတွင်တည်ဆုံသွားပါရဲတရားရုံးထဲကိုဝင်ဖို့အကျန်းဖက်သမားတွေဟာအစပိုင်းမှာပစ္စတိုတနတ်တွေနဲ့ဘုံးတွေနဲ့တိုက်ခိုက်ပြီးတော့ရဲတွေနဲ့မိနစ်20ကြာလောက်အပြန်အလှန်ပြစ်ခတ်ချိန်မှာသူတို့ကိုယ်ကဘုံးကောက်ကွဲပြီးတေကုံလာလို့ရဲအရာရှိချုပ်ခလစ်ကပြောပါရဲတည်ဆုံသွားသူတွေထဲမှာရှင်နေတူရဲနဲ့အယက်သားတွေပါဝင်တယ်လို့ရဲနဲ့စီယုံတာဝန်ရှိသူတွေကပြောပါရဲဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပါကစ္စတန်တာလီဘန်ဂျမတ်အူလ်အာရာအုပ်စုရဲ့ပြောခွင့်ရကဆိုပါရဲ
VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အသံမြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်ချွန်အွန်ရဲ့ဖေရူမီခွဲကိုဖြစ်သူဟာလောက်ချံခံလိုက်ရပုံပေါ်ပေမဲ့တည်ဆုံရတဲ့အကြောင်းနဲ့ပတ်သက်လို့ဆုံးဖြတ်ချက်မချသေးတဲ့အကြောင်းဒီကနေ့ပဲမလေးရှားကျန်းမာရေးဌာနတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်တည်ဆုံရတဲ့အကြောင်းနဲ့သက်ဆိုင်ရာဆွေးနွေးသားချင်းဘသူပဲဝါဖြစ်ကြောင်းသိနိုင်မှုတည်ဆုံသူကင်ချွန်နန်းရဲ့အလောင်းကိုရင်ခွဲစစ်ဆေးရာကရရှိခဲ့တဲ့နမူနာတွေကိုတပ်ခွဲခန်းတစ်ခုမှစစ်ဆေးဖို့ပေးပို့ထားတဲ့အကြောင်းမလေးရှားကျန်းမာရေးဝန်ကြီးဌာနအထွေထွေကျန်းမာရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးနူဝါဟီရှမ်အဗ်ဒူလာကပြောဆိုခဲ့တာပါစိတ်သွင်းခဲ့မှုရှိမရှိဆိုတာနဲ့ပတ်သက်လို့တခွဲခါမှာစစ်ဆေးတော့မှဖြစ်ပေမဲ့ဘယ်ချိန်မှာစစ်ဆေးမှုတွေပြီးစီးမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ရင်ခွဲစစ်ဆေးရမှာတော့ရုပ်တရက်နှလုံးရောဂါပေါက်တဲ့လက္ခဏာမျိုးမတွေ့ရသလိုဒဏ်ရာတန်ချက်တစုံတရာမတွေ့ရဘူးလို့လည်းမလေးရှားကျန်းမာရေးဝန်ကြီးဌာနအရာရှိကပြောပါရယ်။တစ်ဆုံးသူဟာကင်ဂျုံနန်းဖြစ်ကြောင်းတည်ပြုထားပြီးစစ်ဆေးသူတွေက DNA မျိုးဗီဇာလက်ပွေနဲ့သွေးနမူနာတွေကိုမှတ်တမ်းယူထားပေမဲ့တိုက်ဆိုင်စစ်ဆေးနိုင်မယ့်အချက်အလက်တွေကိုတော့မိသားစုဝင်တွေထံကလက်ခံရရှိရမျိုးမရှိသေးဘူးလို့လည်းကျန်းမာရေးဝန်ကြီးဌာနညွှန်ကြားရေးမှူးနူဟာရှန်ကပြောပါရယ်။တစ်ဆုံးသူရဲ့မိသားစုဝင်ဖြစ်ဆက်သွယ်ပြောဆိုတာမျိုးမရှိသေးဘူးလို့လည်းဆိုပါတယ်။မြောက်ကိုရီးယားတပ်မကြီးကင်ချိုကတော့မလေးရှားရဲ့တပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေကိုမယုံကြည်တဲ့အတွက်ပူးတွဲစစ်ဆေးဖို့လည်းမနေ့တုန်းကပဲတောင်းဆိုထားပါတယ်။မလေးရှားဝန်ကြီးချုပ်နာဂျီရဇက်ကတော့မြောက်ကိုရီးယားကိုနာမည်ပြည့်အောင်လုပ်ဖို့အကြောင်းတစုံတရာမရှိသလိုစုံစမ်းစစ်ဆေးမှုတွေကိုလည်းတိတိကျကျဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းတုံ့ပြန်ထားပါတယ်။
လူလတ်စွာရေးကြောင်းသွာလာမှုကိုအကြောင်းပြုပြီးတော့တရုတ်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါစေတဲ့တခြားနိုင်ငံတွေရဲ့လုပ်ရက်တွေကိုစန့်ကျင်ကန့်ကွက်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးကဒီကနေ့အင်္ဂါနေ့မှာပြောပါရယ
်中方一贯尊重各国依据国际法享有的航行和飞越自由但我们也一直反对
ဆိုင်ယာဥပဒေအောက်ကလူလတ်စွာရေးကြောင်းသွာလာမှုကိုတရုတ်နိုင်ငံကအမြဲတမ်းလေးစားမှုရှိပြီးတော့ဒီဥပဒေကိုနိုင်ငံအလုံးအကျိုးခံစားကြပေမဲ့ထားကိုအကြောင်းပြုပြီးတော့တရုတ်နိုင်ငံရဲ့အချုပ်အခြာအာဏာကိုချိန်ချောက်တဲ့ပျက်စီးစေတဲ့သက်ဆိုင်ရာတိုင်းပြည်တွေရဲ့လုပ်ရက်တွေကိုအမြဲတမ်းဆန့်ကျင်ပါတယ်ဒေတာတွေငြိမ်းချရင်းနဲ့တည်ငြိမ်ရေးကိုသက်ဆိုင်ရာတိုင်းပြည်တွေကာကွယ်ပေးနိုင်မယ်လို့မျှော်လင့်ပါတယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဂန်ဆောင်းကပြောသွားတာပါရေပိုင်နဲ့အငင်ပွားပြီးတော့တင်းမာမှုတွေတိုးလာနေတဲ့တောင်တရုတ်ပင်လယ်ထဲအမေရိကန်လေရင်တင်တင်မော့အုပ်စုကင်းလက်အပြီးဒီပြောဆိုချက်ထွက်ပေါ်လာတာပါအမေရိကန်ရေတပ်ကတော့ဒီလိုရဟာအမေရိကန်လေယာဉ်တင် USS Carl Vinson တင်မော့အုပ်စုရဲ့တောင်တရုတ်ပင်လယ်ထဲမှာပုံမှန်စစ်ဆင်ရေးလုပ်တဲ့လုပ်ရသားဖြစ်တယ်လို့စနေနေ့မှာပြောပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်လက်ထက်မှာသရုပ်အမေရိကန်ကြားကုန်သွယ်ရေးနဲ့နယ်မြေပိုင်ဆိုင်မှုမှာသဘောထားကွဲလွဲမှုတွေဖြစ်ပေါ်လာနေပြီးတော့တောင်တရုတ်ပင်လယ်အရေးကအထူးအခြေအနေကိုမီထိုးပေးလိုက်တယ်လို့ဖြစ်မှာကိုလည်းဆိုရင်းနေကြတာဖြစ်ပါရယ်
တောင်ဆူရနိုင်ငံတို့အဓိကစိန်ခေါ်မှုတွေထဲမှာငတ်မို့ခေါင်းပေါင်းမှုအနေနဲ့တစ်ခုပါဝင်ဖြစ်လာနေပါတယ်ပြိပခတ်စီးပွားရေးချက်ဆင်းမှုစားတောက်ကုန်ဈေးနှုန်းကြီးမြင့်မှုနဲ့လေယာဉ်ထွက်ကုန်ရောနှဲမှုတွေကြောင့်နိုင်ငံတော်ဝန်ဆန်းတဲ့အခါမလုံလောက်တဲ့ပြဿနာကြုံနေရပြီးလူပေါင်းတသန်းလောက်ကလည်းအငတ်ဘေးနဲ့ရင်ဆိုင်ရလူနေနည်းအခြေအနေရောက်နေပြီလို့တောင်ဆူရန်ဆိုရနဲ့အကူအညီပေးရေးအေဂျင်စီတွေကပြောပါတယ်တောင်ဆူရန်နိုင်ငံရင်ဆိုင်နေရတဲ့ကြေကွဲစရာအခြေအနေဟာအဓိကအားဖြင့်လူတွေရဲ့လောအကြောင်ဖြစ်ရတာလို့လည်းတောင်ဆူရန်နိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုညှိနှိုင်းဆောင်ရွက်မှုယူဂျင်အော်ဆူကစင်ကစားထုတ်ပြန်ချိန်မှာပြောဆိုခဲ့တာပါနိုင်ငံတောင်ပိုင်း Unity ပြည်နယ်ရင်းကဒေသနှစ်ခုမှာငတ်မို့ခေါင်းပေါင်းမှုအခြေအနေနဲ့ရင်ဆိုင်နေရပြီးလူပေါင်းတသိန်းကျော်ပြဿနာနဲ့ရင်ဆိုင်နေကြရပါတယ်ပြည်နယ်ရင်းမှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတာကြောင့်ပိတ်မိနေတဲ့ဒေသခံတွေအတွက်စာနာမှုအကူအညီပေးဖို့အရေးပေါ်ဝန်ထမ်းတွေဝင်ရောက်ခွင့်ရရေးညှိနှိုင်းရမှာအခက်အခဲတွေရှိနေတယ်လို့လည်းကမ္ဘာစံနှယ်ကအစီအစဉ် WWF တာဝန်ရှိသူတူကပြောဆိုခဲ့ပါတယ်
ဩစတြေးလျနိုင်ငံကလေရင်ငယ်တစ်စင်းစတင်ပြန်သားမိမကြခင်မှာဆေးဝယ်စင်တာထဲကိုပြန်ကြခဲ့ရာကြောင့်လူ9ဦးသေဆုံးသွားတယ်လို့ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ကတာဝန်ရှိသူတွေကပြောပါရယ်လေရင်စတင်ပြန်သားအပြီးမှာအင်ဂျင်ဆက်ချိုးဝင်သွားပြီးတော့အဆောက်အုံတစ်ခုကိုတိုက်မိပြီးကားရပ်ထားတဲ့နေရာထဲကိုပြန်ကြသွားတာဖြစ်ပါရယ်ဆေးဝယ်စင်တာမဖွင့်ခင်အခုလိုဖြစ်ပေါ်တာပါဒီလေရင်ဟာဩစတြေးလျတိုက်တောင်ဖက် King Island နဲ့ Tasmania ပြည်နယ်နဲ့ကျွန်းမကြီးကိုအသွားပြန်ပြေးဆွဲတာဖြစ်ပါရယ်ပြန်ကြသွားတဲ့လေရင်ထဲမှာအမေရိကန်နိုင်ငံသား၄ဦးပါဝင်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနအရာရှိတဦးကအတည်ပြုပါရယ်
နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အမေရိကန်နိုင်ငံရင်းနဲ့ဆိုင်တဲ့သတင်းဆောင်ပါတွေကိုအရင်ဆုံးတင်ပြပေးပါမယ်ရှင်နိုင်ငံခြားရေးမူဝါဒမှာအပြောင်းအလဲကြီးတွေလှုပ်သွားမယ်လို့မဲဆွယ်ပွဲကာလအတွင်းသမ္မတဒေါ်နယ်ထရမ့်ကကတိပေးခဲ့ပါတယ်ရုရှားနဲ့တူညီတဲ့ယက်တီချက်ရှာတာအီရန်နဲ့တရုတ်တို့အပေါ်ပိုတင်းမာတဲ့သဘောထားမျိုးနဲ့ချင်းကပ်တာအစ္စရေးခေါင်းဆောင်ဘင်ဂျမင်နေတရာဟုကိုအခိုင်အမာထောက်ခံတာလို့ကိစ္စမျိုးတွေပါပါတယ်ဒါပေမဲ့သမရသက်တမ်းတလပြည့်ချိန်မှာတော့အစိုးရအဖွဲ့ဟာအလေးထားလှုပ်ဆောင်မဲ့ကိစ္စတွေကိုပြောင်းလဲသတ်မှတ်လာနေပါပြီ။ VOA သတင်းတောက်ဂျေဆူစီမန်ဦးနီသတင်းလွှာကိုကိုကြကြသိန်းကပြောပြပေးပါမယ်ရှင်။
So help me God.
အမေရိကန်နိုင်ငံသားရေးမူဝါဒကိုယက်တိကျက်တစ်ခုလည်းနဲ့သတ်မှတ်တင်တယ်လို့ကြမ်းကြိမ်ပွဲမင်ကွန်းမှာသမရဒေါ်နယ်ထရမ့်ကပြောသွားပါတယ်
။ From this day forward it's going to be
ဆက်လို့ကုန်သွယ်ရေးခွန်ကောက်လူဝင်မှုနိုင်ငံသားရေးအားလုံးမှာအမေရိကန်ကပထမဦးစားပေးဖြစ်ပါလိမ့်မယ်။
ဆယ်စုနှစ်များစွာကြာနေပြီဖြစ်တဲ့အစဉ်အလာတွေနဲ့နိုင်ငံတကာဆက်ဆံရေးတွေမှာအပြောင်းအလဲတွေကိုပထမလာမှာပဲသမရကစပြီးပြောင်းလဲခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုနဲ့မကြာသေးခင်ကအင်ဂျူရောမှာတွေ့ဆုံပြီးတင့်မြတ်ကြောင်းပြပြီးတော့သမရဗရာဂိုဘားမှလက်ထက်မှာအဆင်မပြေခဲ့တဲ့အမေရိကန်အစ္စရေးဆက်ဆံရေးခေတ်တစ်ကိုစလိုက်ပါတယ်။သမရလောင်းဘွားတို့ကတော့အမေရိကန်တန်ယုံကိုတယ်လီဗီကနေဂျေရုဆလင်ကိုရွှေ့ဖို့ကြိပေးခဲ့တယ်လို့အနောက်ဖက်ကမ်းအခြေချအင်အားတွေအရေးနားလည်စာနာတဲ့သဘောပြခဲ့ပါတယ်။ဒါပေမဲ့တပရဖြစ်လာချိန်မှာတော့တန်ယုံရှိဖို့ကိစ္စစဉ်းစားနေတဲ့သဘောပြန်ပြောလာသလိုအခြေချအင်အားတွေတိုးချဲ့တာကိုထိန်းချုပ်ဖို့အစ္စရေးကိုတိုက်တွန်းပါတယ်။အမေရိကန်ကအစင်တစိုက်ကင်ဆွဲလာတဲ့အစ္စရေးနဲ့ပါလက်စတိုင်းနှစ်နိုင်ငံရှင်တွဲနေရေးအဖြစ်ပေါ်ယက်တီချက်ပြောင်းလာတာကိုလည်းပူးတွဲသတင်းစာရှင်းပွဲမှာပြောသွားပါတယ
်။ I'm looking at two state and one state and
နိုင်ငံနဲ့တနိုင်ငံနီးလနှစ်ခုစလုံးကိုကျွန်တော်ကြည့်နေပြီးနှစ်ဖက်လုံးကကြိုက်တာကိုကျွန်တော်ဖြစ်ချင်ပါတယ်။
အီရန်အနေနဲ့နျူကလ িয়ার လက်နက်မပိုင်စေရဘူးလို့ထရမ့်ကအခိုင်အမာပြောထားပြီးအီရန်နဲ့ကမ္ဘာအင်အားကြီး၆နိုင်ငံအကြားနျူကလ িয়ার အရေး2015ခုနှစ်သဘောတူညီချက်ဟာစိတ်ကိုစိုးရွားတဲ့သဘောတူညီချက်ပဲလို့ဝေဖန်ပါတယ်။အီရန်ကတိုက်ချင်းပြစ်ပဲ့ထင်းဒုံးကျည်စမ်းသပ်ပြစ်လွတ်ပြီးတဲ့နောက်ဖေဖော်ဝါရီလမှာထရမ့်ကအရေးယူမှုအစ်စ်ချမှတ်ပါတယ်
။ And I will do more to prevent Iran from ever developing I mean ever
အီရန်အနေနဲ့နျူကလ িয়ার လက်နက်ဘရော့မှမထုတ်နိုင်အောင်တားဆီးဖို့ကျွန်တော်အဆောင်းကိုလှုပ်သွားပါမယ်။ဘရော့မှမထုတ်နိုင်အောင်ပါ
ရုရှားနဲ့အီရန်ဆက်ဆံရေး2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေရှိတဲ့ကြားမှာပဲရုရှားနဲ့ပိုပြီးကောင်းမွန်တဲ့ဆက်ဆံရေးဟာကောင်းတဲ့ကိစ္စပဲလို့ထရမ့်ကထပ်ခါတလဲလဲပြောထားပါတယ်ဒီချက်ကအမေရိကန်လွှတ်တော်အမတ်တချို့နဲ့ဥရောပမဟာမိတ်တွေကိုစိုးရိမ်စေတာပါပြီးခဲ့တဲ့သတင်းပတ်ကူမှာတော့ဒုတိယသမ္မတမိုက်ပန်ဆာဥရောပမဟာမိတ်တွေကိုအာမခံချက်ပေးဖို့ဘရပ်ဆဲလ်စ်မြို့တော်မှာကြိုးစားပြောဆိုပါတယ်
The United States will continue to hold Russia accountable.
ရုရှားအနေနဲ့တာဝန်ခံမှုရှိဖို့အမေရိကန်ကဆက်လုပ်သွားတာနဲ့အမျှရလာနိုင်မယ်လို့သမ္မတထရမ့်ကယုံကြည်ထားတဲ့ရုရှားနဲ့တူညီတဲ့ယက်တိချက်အသစ်ကိုသမ္မတထရမ့်ရဲ့ညွှန်ကြားချက်အတိုင်းဆက်ရှာသွားမှာပါ
။မဲဆွယ်ပွဲအတွင်းထရမ့်ကတရုတ်ကိုမကြာခဏဝေဖန်တယ်လို့ငွေကြေးစည်းကွက်ကိုကစားတယ်လို့လည်းစွပ်စွဲပါတယ
်။ They haven't played by the rules.And I know it's time.
သူတို့အစည်းအဝေးတိုင်းမလုပ်ပါဘူး။သူတို့အစည်းအဝေးနဲ့အညီဆက်လုပ်ရမယ့်အခြေရောက်ပြီဆိုတော့ကျွန်တော်သိပါတယ်။
တရုတ်ကုံတွေအပေါ်အခွန်တိုးကောင်းမယ်၊ကုံသွယ်ရေးမူဝါဒတွေပြောင်းမယ်လို့လည်းကတိပေးခဲ့ပါတယ်။အခုထိတော့ဒီကိစ္စတွေအပေါ်ထရမ့်အစိုးရအသံတိတ်နေပြီးပထဝီနိုင်ငံရေးပဲအာရုံလှည့်နေပါတယ်။ တိုင်ဝမ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံနဲ့မူဝါဒကိုလက်ခံဖို့ထရမ့်ကသဘောတူထားပေမဲ့တောင်တရုတ်ပင်လယ်ပိုင်ဆိုင်မှုကိစ္စတရုတ်ကပြောတဲ့ပေါ်အမေရိကန်ကဆက်ပြီးမေးခွန်းထုတ်ဆဲပါအမေရိကန်ရဲ့တပ်ကလေယာဉ်တင်သွင်းမှုအုပ်စုတစုဟာတောင်တရုတ်ပင်လယ်မှာပုံမှန်လုပ်ငန်းတွေဆိုတာကိုမကြားသေးခင်ကပဲဆက်လုပ်ပါတယ်အဲ့ဒီဒေသမှာတရုတ်ရဲ့အချုပ်အခြာကိုဝန်မဆွတ်ဖို့တရုတ်ကသတိပေးထားတဲ့ကြားကပဲအဲ့ဒီလိုဆက်လုပ်တာပါမဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာန CSIS ကလေးလာသူဘွန်နီဂလေးဆာကအခုလိုသုံးသပ်ပါတယ
်။ I think there's an impulse in the Trump administration to be tough.
တရုတ်နဲ့ပတ်သက်လို့အထူးသဖြင့်တောင်ကျုပ်ပင်လယ်အရေးမှာပုံပြီးတင်းမာခြင်းတဲ့သဘောထားမျိုး Trump အစိုးရမှာရှိတယ်လို့ကျွန်မထင်ပါတယ်။ဒါပေမဲ့အခုထိကြားထားသမျှပြောဆိုနေကြတွေကနေမရှင်းတာကရှင်းလင်းတဲ့မူဝါဒရှိသလားဆိုတာပါ
။ Donald Trump ကအမေရိကန်သားပထမဦးစားပေးဆိုတဲ့သူ့ရဲ့မူဝါဒကိုဆက်ပြီးပုံဖော်တက်မှတ်နေတာနဲ့အမျှတခြားနိုင်ငံတွေဟာလည်းအမေရိကန်နဲ့ဆက်ဆံရေးမှာအဓိကအပြောင်းအလဲကြီးတွေအတွက်အားသင့်မွေးပြင်ဆင်နေကြပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းတင်ပြပေးခဲ့တာဖြစ်ပါတယ်တဆက်ထမှာပဲသမ္မတထရွန့်ရဲ့သမ္မတတာဝန်ယူခြင်းရက်တရအတွင်းဆောင်ရွက်ချက်တွေနဲ့ဒီပေါ်အမြင်သဘောထားတွေကိုလည်းတင်ပြပေးပါမယ် American ဘဟုအနောက်ထမ်းပြည်နယ်တစ်ခုဖြစ်တဲ့ Kansas ပြည်နယ်ဟာ1964ခုနှစ်ကတည်းက Republican တွေကိုပဲသမ္မတအဖြစ်မဲပေးတဲ့ပြည်နယ်ဖြစ်ပါတယ် American ပြည်ထောင်စုမှာသမ္မတထရွန့်တက်လာပြီးသမ္မတတာဝန်ထမ်းဆောင်တဲ့ပထမဦးဆုံးရက်တရအတွင်းသူလောက်ကင်ဆောင်ရွက်ခဲ့တာတွေပေါ်သမ္မတထရွန့်ကိုခိုင်ခိုင်မာမာထောက်ခံသူတွေဘာပြောကြလဲ Kansas ပြည်နယ်မှာရှရှပါပါတွေ့ရတဲ့ Democrat ထောက်ခံသူတဦးရဲ့အမြင်ကရောဘလို့ရှိပါတယ်လဲ VOA သတင်းတော် Caroline Presudi ရဲ့သတင်းလွှာကိုမတ်အေးသနာကျော်ကပြောပြပေးပါလိမ့်မယ်ရှင်
ကန်ဇတ်ပြည်နယ်ကဝါရှင်တန်ခရိုင်မှာအမေရိကန်ရဲ့တရုတ်ကိုပြေဝဖော်ညွှန်းတဲ့နယ်မြေတစ်ခုဖြစ်ပါတယ်။ကောက်ရိုးခွင်းတွေကိုမျက်စိတစုံတွေ့ရပါတယ်။ဒေသခံတွေကလည်းဖော်ဖော်ရွေရွေရှိတာပါ။ဒီမှာကအိမ်တကားတွေကိုတောက်ခတ်ထားဖို့မလိုပါဘူး။ဝင်းပလေသေးလေးတွေဟိုဒီသွာလာနေကြတာပါ။လူလေးယောက်မှ၃ယောက်ကသမရာထရမ်ကိုမဲထည့်ခဲ့ကြပါတယ်
။ I think the heartland elected Donald Trump.
Donald Trump ကိုသမရာအဖြစ်ဒီနယ်ကရွေးခဲ့တာပါ။
ပြောင်းတဲ့ဘေဘီဇက်ဆိုင်ခင်ဧကတထောင်ကျော်ပိုင်းနဲ့ Rodney Griser ကပြောသွားတာပါသူကပဲ
I think there's a common sense out here that people don't get when they're in the city they have blind
ဒီမှာကမြို့ကလူတွေနဲ့တွေးခေါ်ကြွားပါတယ်သူတို့အတွင်းနဲ့သူတို့ရှိပြီးသားပ
ါစိုက်ပျိုးမွေးမြူရေးဟာအကျိုးမြတ်ရှိတဲ့လုပ်ငန်းကြီးဖြစ်တဲ့အတွက်သူကကမ္ဘာဆွေးကွက်မှာ American စိုက်ပျိုးမွေးမြူရေး track ကုန်တွေပို့ပြီးရှင်ပြိုင်နိုင်အောင်လို့ Tamara Trump လုပ်ပေးစီစဉ်တာပ
ါ If we wreckMiddle America if we wreck agriculture it will
America အလေပိုင်းမှာဒုက္ခရောက်ပြီးစိုက်ပျိုးမွေးမြူရေးအပိုင်းမှာဒုက္ခရောက်ပြီးဆိုရင်စီးပွားရေးတစ်ခုလုံးကိုရိုက်ခတ်ပြီး America ကမ်းခြေတစ်လျှောက်ကမြို့ကြီးတွေကိုပါသွားထိမှာပ
ါသူတို့ဒေသအတွက်စိုက်ပျိုးမွေးမြူရေးကအသက်ဆက်ပေးနေတာပါဒါမဲ့လေဒါကမသေးရုံတမဲ့အခြေအနေပဲရှိပါတယ်ဝါရှင်တန်ဟာဆိုရင် Kansas ပြည်နယ်မှာအဆင်ရဲဆုံးဖြစ်ပါတယ်
When I was a kid, we had 4 implement dealers and 3 or 4 car dealers.
ကျွန်တော်ငယ်ငယ်ကဆိုရင်လေယာဆက်ပစ္စည်းဆိုင်4ခုရှိပါတယ်။ကားအယောင်ပြကန်3-4ခုရှိတယ်။အခုဒီဆိုင်မှမကျန်တော့ပါဘူး
။ Gary City ကဒီကောက်ရိုးဆိုင်ခင်းမှာပဲကြီးဒီမှာပဲအခုထိအလုပ်လုပ်တာပါ။သူ့ရဲ့သားကတော့တခြားပြည်နယ်မှာအလုပ်သွားလုပ်ပါတယ်။အခုဆိုရင်ကောက်ရိုးကတိတ်ပြီးရောင်းမကောင်းတော့ပဲပြောင်းလဲအလားတူပဲလို့ပြောပါတယ
်။ Our input cost is awful high.
ကုန်ထုတ်ဈေးကတိတ်မြင့်ပြီးတော့ပြန်ရောင်းတော့ဘာမှမရဘူးလေ။
Mr. Xi ကသမ္မတ Trump ကအများကြီးမျှော်လင့်ထားတာပါ
So far so good. He's pissed everybody off. That's a good sign.
အခုထိတော့အဆင်ပြေနေတာပဲ။သူ့ကိုအားလုံးကစိတ်ဆိုးနေကြတယ်။ဒါကောင်းတဲ့လက္ခဏာပ
ါ။ Feedback စားတောက်ဆိုင်ထဲမှာတော့ရှာရှာပါပါဒီမိုကရက်တွေထိုင်နေတဲ့ဇပွဲဝိုင်းတစ်ဝိုင်းတွေ့ပါတယ်။အသက်80နှစ်ပြည့်မွေးနေ့ပွဲကိုဆင်နွှဲနေကြတာပါ။ဒီထဲမှာက Willina Tressler က Mr. Trump ကိုမဲမထည့်ခဲ့ပါဘူး။သူက Trump ကိုပြောစရာရှိပါတယ်
။ Shut up.Sit down and listen to advisors around him.
သူပါဇက်ကိုပိတ်ထားသူ့ဘေးမှာရှိတဲ့အကြံပေးတွေရဲ့စကားကိုနားထောင်ပါ။အဲ့ဒါသူပထမဆုံးလုပ်ရမယ့်အလုပ်ပါပဲ
။ Democrat ပဲဖြစ်ဖြစ် Republican ပဲဖြစ်ဖြစ် Kansas နယ်သားတိုင်းမှာတူညီတဲ့ American အိမ်မက်တော်ရှိပါတယ်။အလုပ်ကိုင်းအခွင့်အလမ်းတွေပြန်ပေါ်လာဖို့နဲ့လရလုပ်ငန်းတွေပြန်ပြီးအကျိုးအမြတ်ရပြီးတော့အဝေးရောက်နေတဲ့သူတို့သားသမီးတွေအိမ်ကိုပြန်လာနိုင်ရေးပဲဖြစ်ပါတယ်ရှင်။
မအေဒနာကြော်တင်ပြခဲ့တာဖြစ်ပါတယ်ဒါကတော့နောက်ဆုံးဖြစ်ပေါ်နေတဲ့အမေရိကန်နိုင်ငံရဲ့အခြေအနေဆိုင်ရာသတင်းလွှာတွေပဲဖြစ်ပါတယ်အခုတော့မြန်မာသတင်းလွှာတွေဘက်ကိုကြည့်ကြရအောင်ပါထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာဒေသခံ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေဦးဆောင်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဦးဆောင်လှုပ်ဆောင်သွားမဲ့27ရာစုပင်လုံညီလာခံကိုကြိုဆိုထောက်ခံတဲ့ပွဲတရဒီကနေ့မနေ့မှာပြုလုပ်ခဲ့ပါတယ်27ရာစုပင်လုံညီလာခံပေါ်ငြိမ်းချမ်းရေးညီလာခံတင်ပါတာဟာကောင်းမွန်တဲ့ကိစ္စရဖြစ်ပြီးတော့ တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအားလုံး NCA အပြည့်ရဲ့လက်မှတ်ထိုးပြီးညီလာခံမှာတွေ့ဆုံဆွေးနွေးတော့ဖို့ကိုလည်းဒေသခံ NLD ခေါင်းဆောင်တွေကတိုက်တွန်းထားပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံတော်အသံမြင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ဦးဆောင်လှုပ်ဆောင်သွားမယ်23ရက်စုပင်လုံညီလာခံကိုဂျိုဆူထောက်ခံဆန္ဒပြပွဲတရကိုဒီကနေ့ခရင်ပြည်နယ်ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာကျင်းပပြုလုပ်ခဲ့ပါတယ်23ရက်စုပင်လုံညီလာခံကိုဂျိုဆူထောက်ခံဆန္ဒပြပွဲကျင်းပပြုလုပ်ခဲ့တဲ့အချိန်တွေကိုတော့ဖျားသုံးစုမြို့ NLD မျိုးရန်ဒီမိုကရေစီဘွဲချုပ်သွေးရင်မှုဦးဝင်းကျန်ကခုလိုပြောပါတယ
်တော့ဒါပြည်သူတွေကိုယ်တိုင်ကတက်တက်ကြွကြွနဲ့ညီညာရေးညီလာခံဖြစ်မြောက်ရေးအတွက်ကိုသူတို့ထောက်ခံတဲ့ပုံစံမျိုးဖြစ်လာဖို့ကဤသူတွေမှာဒုဝိတဝန်ရှိတယ်ဤသူတွေလူလို့ကြကြနဲ့လုပ်ဖို့တောင်းဖို့ရှိတယ
်ဒီထောက်ခံပွဲမှာ NLD ပါတီဝင်တွေဒေသခံတချို့ပါဝင်တက်ရောက်ခဲ့ပြီးလမ်းလျှောက်ခြေတန်းငင်းချမ်းကြီးပိုစတာဆိုင်ဘုတ်တွေစိုက်ထူခဲ့ကြပါတယ်လာမယ့်မတ်လမှာတောင်ဆန်းစုကြီးဦးဆောင်ပြီးတော့23ရက်စုပင်လုံညီလာခံဒုတိယကြိမ်ကိုလှုပ်ဆောင်သွားမှာဖြစ်ပါတယ်တိုင်းဒေသလက်နက်ကိုင်ဖွဲ့တွေအနေနဲ့လည်း NCA ပြည်ရလမှတ်ရေးထိုးပြီးညီလာခံတက်ရောက်ဖို့ကိုလည်းတိုက်တွန်းကြောင်းဖျားသုံးစုမျိုး NLD မျိုးရဒီမိုကရေစီဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဦးမျိုးအောင်ကပြောပါတယ်
တော်စားစုကြီးက NCA မှာလက်မှတ်ထိုးခိုင်းတာဒီ NCA မှာလက်မှတ်ထိုးခြင်းအဖြစ်ကိုလိုချင်တဲ့ February တိုင်းတာကိုဒီလက်မှတ်ထိုးတာပြီးလို့ရှိတောင်းဆိုပေါ့နိုင်ငံရေးမှုပေါင်းတွေမှာတောင်းဆိုကြပေါ့လုပ်ပိုင်ခွင့်တွေလွတ်လပ်ခွင့်တွေစောဆိုခွင့်တွေရေးသားခွင့်တွေအိဓာတွေကိုတောင်းဆိုပေါ့ကျွန်တော်တို့သဘောကတော့အကုန်လုံးထိုးလိုက်ရင်တော့တင့်တော်မယ်လို့ထင်တယ်ပေါ့နော်
တိုင်းဒေသလက်နက်ကိုင်ဖွဲ့တင်တဲ့စုဖွဲ့ထားတဲ့ UNSC ကညီညွတ်သောတိုင်းဒေသလူမျိုးများ Federal Council အနေနဲ့ကတော့NCA လက်မှတ်ရေးထိုးနိုင်ရေးနဲ့ပင်လုံရင်လာခံတက်ရောက်နိုင်ရေးကိစ္စတွေဆွေးနွေးသွားဖို့နိုင်ငံတော်အတိုင်းအမံပုဂ္ဂိုလ်တောအောင်ဆန်းစုကြည်ရဲ့ဖိတ်ခေါ်ချက်ကိုလက်ခံထားပြီးဖြစ်ပေမဲ့တွေ့ဆုံမဲ့နေ့ရက်ကတော့အသေးမပြုတ်နိုင်သေးပါဘူး NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးတိုင်းဒေသလက်နက်ကိုင်ဖွဲ့အချို့နဲ့မြန်မာတပ်မတော်တို့ကြားမှာအမြင်ကွဲလွဲမှုတွေလည်းရှိနေပါတယ်အထူးသဖြင့်တပ်မတော်ရဲ့မူ6ချက်နဲ့လက်ရှိစစ်ရေးပဋိပက္ခဖြစ်ပွားနေတဲ့ကိုကန်တပ်ဖွဲ့တန်းမလောင်တပ်ဖွဲ့ရခိုင်တပ်မတော်တို့အပေါ်မှာကန့်တတ်မှုတွေရှိနေတာဟာလက်မှတ်ရေးထိုးဖို့အဟံသားတစ်ခုလိုဖြစ်နေပါတယ်ဒီပြဿနာတွေကိုဖြေရှင်းနိုင်ဖို့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့ဒေါ်ဆန်းစုကြီးနဲ့တွေ့ဆုံညှိနှိုင်းသွားဖို့ဖျားသုံးစုမျိုး NLD တွင်းမှုဦးဝင်းကျန်ကခုလိုတိုက်တွန်းပြောဆိုခဲ့ပါတယ်
။ဟုတ်ကဲ့လက်မှတ်ထိုးမဲ့ကိစ္စကဒေါ်ဆန်းစုကြီးနဲ့ဒီတိုင်းဒေသအနေနဲ့ကိစ္စတော့တိတ်ပြဿနာမရှိဘူးပေါ့နော်။ဒေါ်စုကတော့ထိုးစစ်ကျင်တာပေါ့။အခုဖြစ်တာဒီတမတော်ရဲ့မူပေါင်း6ချက်ကိုဒီတိုင်းဒေသတွေကတိတ်တော့ဘောမတွေ့တဲ့အနေအထားရှိတယ်။အဲဒီအနေအထားတွေကတော့ကျွန်တော်တို့လည်းဆုံးဖြတ်ပြီးလို့မရတဲ့ဆောက်ကြတော့ဒီဘွဲဝိုင်းမှာတစ်ခါပြန်ပြီးတော့ခတိကိစ္စကိုဒေါ်စုနဲ့ဆော့တင်ပြန်တောင်းဆိုပြီးတော့လက်မှတ်ထိုးတာကိုလည်းနည်းနည်းနောက်ဆုတ်ပြီးတော့နည်းနည်းနောက်ဆုတ်ပေါ့နော်။ဒီတာကညှိလို့ရမယ်ဆိုလို့ရှိရင်တို့ရဲ့သဘောထားတွေကဆုံးဖြတ်ချက်တွေမှန်ကန်လာမှာပေါ့။အဲ့ဒါအရင်ဆွေးနွေးဖို့လို့
ဖျားသုံးစုဒေတာခံလူဖြစ်တဲ့မတ်မီမီကျော်ကတော့တိုင်းပြည်ငင်းချမ်းခြင်းနဲ့ဆန္ဒရှိတယ်လို့ပြောပါတယ
်။တမီးကတော့လင်းဟိုငင်းချမ်းရေးလို့ခြင်းလို့ပါဘူးရဲ့။အကလုံးငင်းချမ်းစေခြင်းနဲ့ပေါ့နော်။အဲ့ဒီဆန္ဒနဲ့တက်ရောက်တာပါ
။နိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်တောင်ဆန်းစုကြည်အနေနဲ့ကတော့တိုင်းသားဖွဲ့တွေအနေနဲ့မိမိကိုယ်ကိုယုံကြည်မှုရှိရှိနဲ့ NCA ပြည်ရစွာချုပ်လက်မှတ်ရေးထိုးပြီး23ရာစုပင်လုံညီလာခံဒုတိယကြိမ်ကိုတက်ရောက်ဖို့ပြည်တော်စုနဲ့အခမ်းအနားမှာတိုက်တွန်းထားပါတယ်။အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားငင်းချမ်းရေးကိစ္စရပ်တွေဆွေးနွေးနိုင်ဖို့23ရာစုပင်လုံညီလာခံကိုပြည်တော်စုငင်းချမ်းရေးညီလာခံကိုကျင်းပဖို့စိုင်းပင်းနေတဲ့ချိန်တည်းမှာပဲရှမ်းပြည်နယ်ကချင်းပြည်နယ်ကရင်ပြည်နယ်ရခိုင်ပြည်နယ်ဒေသတွေမှာတိုက်ပွဲဖြစ်ပွားနေဆဲလည်းဖြစ်ပါတယ်။ငင်းချမ်းရေးကိစ္စရပ်တွေဆွေးနွေးနိုင်ဖို့တပ်မတော်အနေနဲ့တိုင်းရင်းသားဒေသတွေမှာထိုးစစ်စင်နေတာကိုရပ်တန့်ပြီးအပြစ်ရဆဲဖို့လိုတယ်လို့လည်းတိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေကနေဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
။နိုင်ကွန်အိမ်တင်ပြပို့ခဲ့တာဖြစ်ပါတယ်အခုတော့ DKPA အဖွဲ့နဲ့ BGF အဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားတဲ့အကြောင်းကိုတင်ပြပေးပါမယ်ကရင်ပြည်နယ်လှိုင်းပွဲမြို့နယ်ထဲမှာမြန်မာစစ်တပ်ရဲ့လက်အောက်ခံနေကြားဆောင်တပ်တွေနဲ့တိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတပ်မတော် DKPA တပ်တွေတိုက်ပွဲတွေဖြစ်ပွားနေတာကြောင့်အယက်သားအပါဝင် DKPA ဘက်က6ဦးထပ်မံတေဆုံးတာတွေရှိတယ်လို့နှစ်ဖက်စလုံးကအတည်ပြုပါတယ်အရင်ရက်တွေတုန်းကလည်းနေကြားဆောင်ဘက်ကထိခိုက်မှုတွေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့လည်းနေကြားဆောင်တပ်ဘက်ကတော့ငြင်းဆိုပါတယ်ထိုင်းခြေဆိုင် VOA တတိယတော်မအေးမာကအခုလိုသတင်းပေးပို့ထားပါရရှင်
။နေမြေစိုးမိုးရေးအတွက်နှစ်ဖက်တိုက်ပွဲတွေဖြစ်နေကြသလိုအခုရက်ပိုင်းအတွင်းမှာပဲကရင်ပြည်နယ်လှိုင်းပွဲမြို့နယ်ထဲမှာနှစ်ဖက်တိုက်ပွဲတွေအတွင်း DKBA ဘက်ကတပ်ဖွဲ့ဝင်တချို့ကြာဆုံးမှုရှိခဲ့တယ်ဆိုပြီးနှစ်ဖက်လုံးကအတည်ပြုပြောဆိုခဲ့ပါတယ်။နေကြားဆောင်တပ်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးသိန်းစော်မင်းကတော့ DKBA ဘက်ကကြာဆုံးမှုတွေရှိတယ်လို့ပြောပါတယ်
။ဒီနေ့ကတော့ရှင်းပြအောင်မိတယ်။သူတို့ကဒီဘက်ကိုကျွန်တော်တို့2017ညာယူပေါ့2017ဒီကြက်2017ကိုပန်းတော်မီပေါ့နော်အဲ့ဒီအနောက်မှာမဲတော်ပြည်သူကျွန်လာခဲ့တယ်ကျွန်ခဲ့တဲ့အခါကျတော့သူတို့ပိတ်မိတယ်ပေါ့နော်ဟိုဒီကေဘီယာတည်တာခုနှစ်ယောက်ရှိပေါ့ဒီကြက်ကတော့ကျွန်တော်ကြည့်တော့တယောက်မှမကြဘူးကျွန်တော်တို့ကတော့သူတို့ပိတ်ထုတ်ရတယ်ဆိုတဲ့အခါကျတော့ဟိုဘယ်လိုသူတို့ဆက်မတယ်ပေါ့နက်နက်ကြီးတွေနဲ့ပြစ်ပါပြစ်လို့တော့ပေါ့သူရှိတဲ့နေရာကိုအတိအကျသိရတာပေါ့
နှစ်ဖက်ထိတွေ့တဲ့တိုက်ပွဲတွေကဖေဖော်ဝါရီလထဲမှာပဲ၃ချိန်ထက်မနည်းရှိခဲ့တယ်ဆိုပြီးဘူမှုသိန်းစော်မင်းကပြောပါတယ်မြန်မာတက်မတော်နဲ့အတူနေကြဆောင်တက်တည်နဲ့ဒ DG Biroha, Miauri Mugani, Cogre Muti, Paulo Tare, Asha Lamaji, Mapuing Grega, Taipuri, Pipuani Gerava, a cool Taipuet, Pipuagere, DG Bi Tapueha, Natau Sangaku Nico Maima, Democracy Kayin, a Jopu Tamaro, DG Biagani, Quetra Lare, Tapue Pipare, DG Bi Name Neve, Natau Goya, Goza Ligunica, the Jane, a Pika Yasegebi, Natau the Segunema, Taipuri, Democracy Kenyan Ethiopian Name, Natau Satakun Nico Maima, Dudiaji, Pika Yese, Lemma Yito Gabi, Natau Sangaku Nico Maima, and see it the Nangan Low Pika Takamu Yese, the Bodu Sajago, Lemma Yito Geraba, Lemma Matogi Ma, Nama Suyane, Tema Mushide, Tamuda Chogule, Tope Gabare, Tope Kangare, Tamuri Garo, the Town Goya, Goza, Livunica, Name Hampite, Dotato, Boda Bada, Kiyan Muta Tamaro, Tigibi, Sure, Name Gupiale, don't you be. နှစ်ထောင်စချောက်ခုနှစ်ဇန်နဝါရီလဆချောက်ရက်နေ့ကတက်အင်အားရာကနန်းလောင်းနဲ့အဖွဲ့အစ်စ်ပြန်လဲဖွဲ့စည်းခဲ့ပါတယ်အခုအခါမှာတက်ဖွဲ့ဝင်တချို့ဟာမြောက်ပိုင်းမဟာမိတ်အဖွဲ့နဲ့တွဲရောက်ပူးပေါင်းတာတွေလည်းရှိနေပါတယ်လက်ရှိမှာတော့ဒီတက်ဖွဲ့တွေနဲ့မြန်မာတက်မတော်အပါအဝင်နေကြားဆောင်ပူးပေါင်းတက်ဖွဲ့တွေဟာကရင်ပြည်နယ်အတွင်းမှာတိုက်ပွဲတွေမကြာခဏဆိုသလိုဖြစ်ပွားနေပ
တော်ရရှိနေရှင်မြန်မာနိုင်ငံမှာ NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးတစ်နှစ်နီးပါးကြာတဲ့အထိတရားဥပဒေစိုးမိုးရေးအခြေအနေတိုးတက်ကောင်းမွန်မလာဘူးဆိုတာကိုတရားရေးဆိုင်ရာပုဂ္ဂိုလ်တွေမြန်မာအရေးလေ့လာသူတွေအပြင်ပြည်သူလူထုကိုယ်တိုင်ကပါထောက်ပြပြောဆိုနေပါတယ်တရားဥပဒေစိုးမိုးရေးတိုးတက်ကောင်းမွန်လာဖို့လုပ်တဲ့နေရာမှာအစိုးရအနေနဲ့ဘလို့အခက်ခဲအကျက်တဲတွေနဲ့ရင်ဆိုင်နေရပါသလဲဘယ်ပိုင်းတွေမှာအဓိကအားနည်းချက်တွေရှိနေပါသလဲစသည့်အားဖြင့်အခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားပေးပါကိုဆွေးနွေးခြင်းတွေကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ barmis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ဒရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။နောက်နောက်နိုင်ကြမှာထုတ်လွှင့်မဲ့အတိုက်ရိုက်လေးလိုင်းဆွေးနွေးကြမှာပါဝင်ဆွေးနွေးကြဖို့တော်ဒရှင်တွေကိုထပ်မံဖိတ်ခေါ်ပါစေရှင်။ကျမတို့ရဲ့အခုညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VO ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထိထုတ်လွှင့်ပေးသွားမှာပါ။ #7022ကနေကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လုံးကြီးညာပေးပါမယ်ရှင
်။မက်ကန်ပြောဆိုရဲ့မြန်မာလူမျိုးရေးအကြံပေးပုဂ္ဂိုလ်စီးဖြစ်အမေရိကန်စစ်တပ်မှတရှောင်းလုံးစစ်မှုထမ်းလာခဲ့တဲ့မာဗျူရဲ့ကျွမ်းကျင်သူကြီးတက်ဒုတိယဘုချုပ်ကြီး HR MacMaster ကိုသမ္မတဒေါ်နယ်ထရန့်အဆိုပြုလိုက်ပါတယ်အသက်54နှစ်အရွယ်ဒုဘုချုပ်ကြီး MacMaster အရေးသွေးထက်မြက်သူအတွေ့အကြုံကြီးမားသူပုဂ္ဂိုလ်ဖြစ်နေလဲသမ္မတထရန့်ကပြောဆိုခဲ့တာပါပါကစ္စတန်နိုင်ငံအနောက်မြောက်အရက်ကတရားရုံးတစ်ခုတနက်တွေဘုံနေခိုင်ဆောင်ထားတဲ့အထူးခံတက်ကြရေးသမားတွေဝင်တက်ခဲ့တာကြောင့်လူ9ဦးတမန်နဲ့သေဆုံးပြီး30ကျော်ဒဏ်ရာရသွားပါတယ်ပောက်ခွဲပစ္စည်းကိုမပတ်လာတဲ့တနက်ကန်အကြံဖက်သမား3ဦးကိုချစရာမျိုးကတရားရုံးနဲ့လက်ချမ်းဝင်လာပြီးအဆောက်အုံနဲ့ဝင်လို့ရအောင်လက်ကင်ဘုံတွေလက်ပြဘုံတွေနဲ့ပြစ်ခတ်ရတယ်လို့လည်းမျက်မြင်သက်သေတွေနဲ့ရဲတွေကပြောဆိုခဲ့ကြတာပါအချင်းပြချစားမှုကကျမ်းဖက်ဆွမ်းရဝါရရဲ့အခြေခံစည်းမျဉ်းတစ်ခုဖြစ်တဲ့အကြောင်းနိုင်ငံတကာကအာဂရီလန်စားမှုတွေကိုစောင့်ကြည့်လေ့လာနေတဲ့ Transparency International ကပြောဆိုလိုက်ပါတယ် IS နဲ့ Boko Haram တို့အဆွမ်းရောက်ဖွဲ့တွေကိုချေမှုန်းရမှာနိုင်ငံတကာအတိုင်းအတာနဲ့အချင်းပြချစားမှုတွေကိုဦးစားပေးတိုက်ဖြတ်သွားဖို့လိုအပ်တဲ့အကြောင်းလဲ Transparency International ကဒီကနေ့အစီအစဉ်ခန်းစာထုတ်ပြန်ကြီးမှာပြောဆိုခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်ရဲ့အဖေလူမေဝဲအကိုဖြစ်သူဟာလှုပ်ချန်ခံလိုက်ရပုံပေါ်ပေမဲ့တည်ဆုံးရတဲ့အကြောင်းနဲ့ပတ်သက်လို့ဆုံးဖြတ်ချက်မချသေးတဲ့အကြောင်းဒီကနေ့မှာပဲမလေးရှားကျန်းမာရေးဌာနတာဝန်ရှိသူတွေပြောဆိုလိုက်ကြပါတယ်။တည်ဆုံးတဲ့အကြောင်းရင်းနဲ့သက်ဆိုင်ရာဆွေးနွေးသားချင်းဘသူပဲဝါဖြစ်ကြောင်းသိရှိနိုင်မှုတည်ဆုံးသူကင်ဂျွန်နန်းရဲ့အလောင်းကိုရင်ခွဲစစ်ဆေးရာကရရှိခဲ့တဲ့နမူနာတွေကိုတက်ခွဲခန်းတစ်ခုမှစစ်ဆေးပေးဖို့ပြဖို့ထားတဲ့အကြောင်းမလေးရှားကျန်းမာရေးဝန်ကြီးဌာနအထွေထွေကျန်းမာရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးနူအာဟစ်ရှမ်အဗ်ဒူလာကပြောဆိုခဲ့တာဖြစ်ပါတယ်။
တရင်အချင်းချုပ်ကိုကိုအောင်လုံးကြီးညာပေးခဲ့တာပါရှင်ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမခင်ဖြူထွေးဖြစ်ပြီးအင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ်ကျွန်မရှားဖောင်ပါ VO American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်တစ်နာရီကြာည9:00-10:00အထိထုတ်လွှင့်မဲ့ Radio အစီအစဉ်တွေကိုတော့ Lightometer 24 25 30 50နဲ့ Flymeter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VO ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.